ချမ်းပြည်နယ်မြောက်ပိုင်းမှာတော့တိုက်ပွဲတွေရပ်ဆိုင်းခဲ့သွားပြီးတဲ့နောက်မှာညီနောင်မဟာမိတ်ထိန်းချုပ်နယ်မြေကဒေသခံပြည်သူတွေဟာမြေမြုပ်ပိုင်းနဲ့စစ်ကြံလက်နက်တွေကြောင့်ထိခိုက်ဒေဆုံးတာတွေရှိနေပါတယ်။လောလောဆယ်မှာလက်နက်ကိုင်အဖွဲ့တွေကမိုင်းရှင်းလေးဆောင်ရွက်တာရှိပေမဲ့လို့ကြကြပြင်းပြင်းလှုပ်ဆောင်ဖို့လိုအပ်နေသေးတဲ့အကြောင်းဒေသတွင်းအခြေဆိုင်သတင်းမီဒီယာနဲ့လူခွေလှုပ်ရှားသူတွေကပြောပါတယ်။ရခုံကပေးပို့တဲ့ဒီနောက်ဆုံးအခြေအနေကိုအခြေခံပြီးတော့ကိုစံကျော်ပြောပြပါမယ်ရှင်။
ဒီနှစ်ဇန်နဝါရီလကတစ်တုံညာနှစ်ခုဆင့်စေရက်ဆိုင်ခဲ့တဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားတာတွေမရှိတော့ပေမဲ့ဒေသခံပြည်သူတွေဟာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်မကြာခဏဆိုသလိုထိခိုက်ဒေဆုံးတာတွေရှိနေတာပါရှမ်းမြောက်ဒေသတွင်းကလူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့တန်အမျိုးသမီးအဖွဲ့အစည်းကပြောရွှေခွင့်ရှိသူကတော့တစ်တုံညာနှစ်ခုနောက်ပိုင်းထိခိုက်ဒေဆုံးမှုအခြေအနေကိုအခုလိုပြောပါတယ်
တစ်တုံညာနှစ်ခုနောက်ပိုင်းဆိုရင်မြင်ပြမစင်တော့ဒီဇင်ဘာဇန်နဝါရီနောက်ပိုင်းပေါ့နော်ကြည့်ထားတော့ဆိုရင်တော့ဒီတစ္ဆာ March April ထဲကမှာပေါ့နော်။မတ်လထဲမှာဆိုရင်တော့6ရောက်ရှိရဲ့အဲ့ဒီ6ရောက်ထဲမှာဆိုရင်3ရောက်ပြေဆုံးတယ်9ရောက်ခံရရတာရှိရဲ့။ April လထဲမှာဆိုရင်လည်း6ရောက်ရှိရပါတော့နော်။6ရောက်ထဲမှာပြေဆုံးတာက1ရောက်ပေါ့နော်။ကျန်တဲ့9ရောက်ကတော့တန်ရရတယ်။ဒီတလပိုင်းနှစ်လပိုင်းဆိုရင်တော့10ရောက်15ဝန်းကျင်လောက်တော့ရှိမယ်ဒီပြေဆုံးတာတွေရောတန်ရရတဲ့ဟာတွေရောပေါ့နော်။
ထိခိုက်ဒေဆုံးမှုဟာနမ်ဆန်နမ်တူနဲ့ကုတ်ခိုင်မြို့နယ်မှာအများဆုံးဖြစ်ကြောင်းနဲ့ဒီစီရင်ကရှမ်းမြောက်ဒေသတစ်ခုလုံးကိုမလွှမ်းခြုံပဲသူတို့လက်လန်းမိတဲ့လောက်ကောက်ယူရရှိတာဖြစ်ကြောင်းပြောပါရယ်ရှမ်းမြောက်အခြေဆိုင်ရွှေဖီမြေသတင်းဌာနရဲ့အက်ဒီတာမိုင်းအနိုင်ကလက်ရှိဒေသခံပြည်သူတွေတွေ့ကြုံနေရတဲ့အခက်အခဲကိုအခုလိုပြောပါရယ
်အဓိကမြို့မိုင်းဆိုတာလေဘကကတက်ကမိုင်းတွေသူတို့စကန်ပပက်လေဒီမကတဲ့ပဲနဲ့စကန်တက်ဖို့ပေါ့နော်ဒီအနီးနားဒီနေနေဓာတ်မချန်နေတစ်ဖက်ချန်နေဘာချန်နေညာချန်နေပေါ့နော်သူတို့တော်တော်စက်စကန်နဲ့တော်တော်ဝေးတဲ့နေရာကြီးကိုပပက်လေမှာထောင်ထားတဲ့ခါကျတော့ဒီတစ်တညာနှစ်ခုနောက်ပိုင်းပြီးတဲ့ခါကျတော့လေဒီထူးတွေကလောက်လုတ်တဲ့ချိန်မှာမြို့မိုင်းနဲ့နင်းမိရတာကိုမန်လို့ဖြစ်နေတာပေါ့နော်အခုနောက်တစ်ခုပြဿနာကဘာလဲဆိုတော့လက်နဲ့ကျင်းကြံတယ်ပေါ့ဗျာလက်နဲ့ကျင်းကြံဆိုတာလေဒါဒီပညာပေးတဲ့လမ်းလမ်းမမီနိုင်တဲ့နေရာကျတော့ဒါတော့သွားရင်လက်နက်ကြီးတွေပါရေးသိလို့သူတချင်းကလေးတွေပေါ့ဗျာဒီဆော့မီယူဆော့မီပေါက်ခွဲပြီးတော့ဒါထိခိုက်တန်ရရတဲ့ဟာကအခုလောလောဆယ်မှာကြုံတွေ့နေရတဲ့ပြဿနာလို့ပြောပြရပါတော့
ရွှေဖီမြေသတင်းဌာနကရရှိထားတဲ့စာရင်းအရ2024ခုနှစ်အတွင်းရှမ်းမြောက်ဒေသမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပေါက်ကွဲမှုကြောင့်ထိခိုက်ဒေဆုံးသူ38ယောက်ထက်မနည်းရှိခဲ့ကြောင်းအသေးစိတ်စာရင်းကိုပြုစုဆဲဖြစ်ကြောင်းမိုင်းအနိုင်ကပြောပါတယ်မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အနေဟာတန်အန်တက် TNL ထိန်းချုပ်ထားတဲ့နမ်ဆန်မန်တုံနမ်တူကုတ်ခိုင်စတဲ့မြို့တွေအပြင်ကိုကန့်တက် MNDA ထိန်းချုပ်ဟာတိန်နီနဲ့ကချင်တက် KIA ထိန်းချုပ်ဟာနမ်ဖက်ကဒေသတွေမှာလည်းမကြာခဏဖြစ်ပွားနေကြောင်းအချို့ဖြစ်ရက်တွေကမီဒီယာပေါ်မှာသတင်းဖြစ်တက်လာတာမရှိကြောင်းလည်းဆက်ပြောပါရယ်လက်ရှိတိုက်ပွဲတွေရပ်ဆိုင်းထားတဲ့နယ်မြေတွေမှာမိုင်းရှင်းလင်းရေးနဲ့မိုင်းအန္တရာယ်အသိပေးပညာရေးလုပ်ငန်းတွေကိုကြကြပြက်ပြက်ဆောင်ရွက်ဖို့လိုအပ်နေကြောင်းမိုင်းအနိုင်ကထောက်ပြပါရယ
်ကျွန်တော်အရက်ဖက်ဖက်ကြီးရလဲညားရယ်ပေါ့ဗျာညားရယ်ဆိုလွတ်လွတ်လပ်လပ်သွားလာလို့ရတယ်လွတ်လွတ်လပ်ဟိုလွတ်လွတ်ရဆိုဒီနောက်ပိုင်းမှာအရက်ဖက်ဖက်ကြီးတွေကစားဒီရှောင်ပြီးတော့ဟိုဖြစ်နေရတဲ့အခြေအနေမျိုးမှာဒီနောက်ပိုင်းမှာတိတ်မတွေ့ရတော့အဲ့ဒီမိုင်းနဲ့ပတ်သက်တဲ့တိတိညာပေးရတာပေါ့နော်ဒါကတော်တော်လွယ်နေတယ်ဒီနောက်ပိုင်းတိတိညာနဲ့ခုနပိုင်းတော့တိတ်ကိုမရှိတဲ့လောက်ကိုဖြစ်နေအခုကတကယ်တမ်းဆိုတော့ဒီချိန်မှာတကယ်ကိုအဲ့ဒါပို့လို့အနေနဲ့အချိန်မျိုးလို့ပြောလို့ရတယ်ပေါ့နော
်လက်ရှိအချိန်မှာတော့ TNL ကနန်းဆန်နဲ့မန်တုံမြို့တွေမှာမိုင်းရှင်းလင်းရေးကိုဆောင်ရွက်ခဲ့တာတွေရှိပေမဲ့ဤပညာပိုင်းဆိုင်ရာအခက်အခဲကြောင့်သူတို့ထိန်းချုပ်ထားတဲ့မြို့တွေအားလုံးကိုတပြိုင်တည်းဆောင်ရွက်နိုင်တဲ့အခြေအနေမရှိသေးပါဘူးအထူးသဖြင့်ကုတ်ခိုင်မြို့မှာဆိုဒေသခံတွေကသူတို့ဤသူတို့ဟန်နဲ့ရှင်းလင်းတာတွေရှိနေတာပါရှမ်းကချင်နဲ့တန်အန်းပလောင်စတဲ့သတင်းမီဒီယာတွေကတော့မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်နဲ့ပတ်သက်ပြီးအသိပညာပေးရေးလုပ်ငန်းတွေကိုစင်စက်မပြတ်ဆောင်ရွက်နေကြပါတယ်ကုလသမဂ္ဂပြည်ပဆိုင်ရာကလေးသူငယ်များရမုံငွေအဖွဲ့ UNICEF ရဲ့2023ခုနှစ်မြေမြုပ်မိုင်းဖြစ်စဉ်စောင့်ကြည့်လေ့လာမှုအစီရင်ခံစာမှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုကြောင့်အရက်သားတည်ဆုံးသူ188ဦးနဲ့ထိခိုက်ဒဏ်ရာရသူ164ဦးစုစုပေါင်းထိခိုက်ဒေဆုံးတာ1052ဦးရှိခဲ့ကြောင်းဖော်ပြထားပါတယ်2022ခုနှစ်ကမှတ်တမ်းတင်ခဲ့တဲ့ဒေဆုံးသူ50ဦးနဲ့ထိခိုက်ဒဏ်ရာရသူ319ဦးစုစုပေါင်း390သာရှိခဲ့ကြောင်းရာခိုင်နှုန်းအပြည့်290ရာခိုင်နှုန်းမြင့်တက်လာတယ်လို့လည်းဆိုထားပါတယ်2024ခုနှစ်မှာတော့မြမပြည်နေရအနှံ့မှာအရင်နှစ်တွေကတည်းလက်နက်ကင်ပဋိပက္ခဟာပုံမှုပြင်းထန်လာနေတာကြောင့်မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အန္တရာယ်ဟာလည်းပုံမှုမြင့်တက်လာပွဲရှိနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ရောလက်နက်ကိုင်အဖွဲ့တွေကပါမြေမြုပ်မိုင်းအသုံးပြုတာရှိနေပြီးဒီလိုအသုံးပြုတာဟာစစ်ရာဇဝတ်မှုမြောက်ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ